ားရပါတော့တောတာရှင်များရှင်ကျမတို့လူမှုဘဝမှာမလွှဲမသွေရင်ဆိုင်ရမယ်ကိစ္စများစွာရှိပါတယ်ဒီလိုကိစ္စရက်တွေထဲမှာနိုင်ငံရေးဆိုတာကျမတို့အမျိုးသမီးတို့အတွက်ဓာတ်ရိုက်ဖြစ်ဖြစ်တွယ်ဝိုက်လိုပဲဖြစ်ဖြစ်ပါဝင်ပတ်သက်နေပါတယ်အင်းရှင်မတွေဖန်တီးနေရတဲ့မိဘကြောင့်အရေးဟာနိုင်ငံရေးရဲ့အခြေခံအကြဆုံးအစ်စ်မှာရှိနေတာပါမိဘကြောင့်တာယာမှအိမ်တာယာတာပါဒါပေမဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမိဘကြောင့်ကိစ္စမားတယ်မဟုတ်ဘဲတခြားကဏ္ဍတွေမှာလည်းပါဝင်နေတာဖြစ်ပါတယ်ဒီလိုပါဝင်ဆောင်ရွက်ခဲ့သူတွေတဲကနိုင်ငံရေးအချင်းသူဟောင်းမတ်စုစုဝင်းအကြောင်းကျွန်မပြောပါရစီမတ်စုစုဝင်းကတင်ချာအဓိကဘာသာရပ်နဲ့ဘွဲ့ရခဲ့တဲ့ကျောင်းသူတဦးဖြစ်ပါတယ်တတိယနှစ်ကျောင်းသူအဖြစ်နဲ့ပညာသင်ယူနေတော့မှတရားမဝင်ငွေစက်ကူတွေအသိခံရတာနဲ့ကြုံတွေ့ခဲ့ရပါတယ်ဒီအဖြစ်ပြက်ဟာမတ်စုစုဝင်းအတွက်နိုင်ငံရေးဟာလူတိုင်းနဲ့ပတ်သက်နေပါလားဆိုတာသိခွင့်ရလိုက်တဲ့အချိန်ရဲ့အစပါလို့အခုလိုပြောခဲ့ပါတယ်။1989စက်တင်ဘာ5ရက်မှာမဆလာအစိုးရရဲ့ငွေစက်ကူသိန်းနဲ့အမိန့်ထွက်လာချိန်မှာကျမကရန်ကုန်တက္ကသိုလ်မှာတင်ချအဓိကနဲ့တတိယနှစ်ကိုတက်နေတဲ့အချိန်မှာတန်မှန်ကျောင်းသူဘဝကိုအဲ့ဒီကာလလူငယ်အများစုဖြတ်သန်းနေကြပုံစံမျိုးနဲ့ဖြတ်သန်းလာခဲ့တဲ့ကျမမှာနိုင်ငံရေးအသည့်ဗဟုသုတတွေနဲ့အလှမ်းဝေးခဲ့ပါတယ်။ကျမတို့မိဘတွေရဲ့ချွေးနှဲစာလုပ်အားခငွေနဲ့ကျမတို့ကြောင်းတက်ရတာပါ။ဒီငွေတွေဟာချွေးဆက်တွေနဲ့တိဆောက်ထားတာပါ။ဒါကိုတရားမဝင်စက်ကူအဖြစ်ကြီးညာလိုက်တော့ကျမတို့မိဘတွေဒုက္ခရောက်ရတယ်လို့သူတို့သားသမီးကျမတို့ကြောင်းသားကြောင်းသူတွေလည်းဒုက္ခရောက်ခဲ့ရပါတယ်။မီးရှိလို့မီးကိုထွက်ရတဲ့ဆိုသလိုပဲចောင်းသားចောင်းသူတွေကမကျေနပ်ချက်တွေကိုပေါ်ထုတ်ခဲ့ကြပါတယ်။အစိုးရရဲ့ဖြည့်ရှင်းနည်းကတော့ចောင်းတွေအားလုံးကိုပိတ်လိုက်တာပါပဲ။ចောင်းတကားတွေပိတ်တယ်ဆိုတာတိုင်းပြည်ရဲ့အသိဉာဏ်တကားကိုပိတ်လိုက်တာပါ။ဖုံးမော်အရေးခင်းတံတားညီအရေးခင်းမှာစစ်တပ်ဟာလက်နက်ဆိုးလို့အတူတချောင်းမှမရှိတဲ့ចောင်းသားចောင်းသူတွေကိုစစ်မြေပြင်မှာရန်သူကိုတိုက်ခိုက်တယ်လို့မျိုးခြေမှုန်းခဲ့ပါတယ်။ဒီခံစားချက်ကကျမရင်ထဲကိုစူးတစ်ချောင်းလိုစူးနေခဲ့ပါတယ်။ចောင်းသားចောင်းသူတွေအဖမ်းခံရအသက်ခံရလောက်အောင်ဘလို့ပြစ်မှုမျိုးတွေကျူးလွန်လို့လဲ။စာသင်ခန်းတွေကိုရမ်းနှံတွေလွှမ်းသွေးနှံတွေညှီလာအောင်လုပ်ခဲ့တဲ့အာနာရှင်ရဲ့လူတပ်ပွဲတွေဟာကျမရဲ့ဘဝကိုနိုင်ငံရေးတဲ့တွန်းပို့လိုက်ပါတယ်။ကျမအဲ့ဒီအချိန်ကစပြီးចောင်းသားတို့အခွင့်အရေးအတွေ့တောင်းဆိုတိုက်ပွဲဝင်စတင်ပါဝင်လှုပ်ရှားခဲ့ပါလေ1988ဝင်းကျင်တလျှောက်မှာကျမဟာရန်ကုန်တက္ကသိုလ်ကျောင်းသားများတတ်မှတ်ကရကတာအဖွဲ့ဝင်တဦးအနေနဲ့ကြာရတာဝန်ကိုမြို့နယ်အလိုက်ဇုံအလိုက်ပူးပေါင်းပါဝင်လှုပ်ရှားခဲ့ပါလေဖမ်းဆီးမှုတွေထူပြောလာတဲ့အဲ့ဒီအချိန်မှာကျမတို့ဟာရန်ကုန်မြို့လူစီကားတဲ့နေရာတွေဈေးတွေမှာအာနာရှင်စန့်ကျင်ရေးစာရွက်တွေဝေးတရားဟောခွတ်တောင်းအလံတွေနေရာအတော်တော်များများမှာချိတ်ဆွဲဆိုတဲ့လျက်တပြက်လှုပ်ရှားမှုတွေနဲ့ပြည်သူဆန္ဒကျောင်းသားဆန္ဒတွေကိုတတ်နိုင်သမျှဖော်ထုတ်ဖို့ကြိုးစားခဲ့ကြပါတယ်။ကျမတို့ဝေမဲ့စာကိုဖျောင်းဆက်ကူမှာကလောင်တန်းဒါမှမဟုတ်တန်ကြုံတစ်ခုနဲ့ရေးရပါတယ်။ပုံနှိပ်မင်အနက်ညှစ်ဆေးတောင်ကိုမိကျောင်းမှာတုတ်ဖျောင်းဆက်ကူအောက်မှာစာရွက်အလွတ်တွေခံပြီးအပေါ်ကအင်းနဲ့အားနဲ့ဖိလှိမ့်လိုက်ရင်လိုချင်တဲ့စာကိုရပါပြီ။စာရွက်100ကောင်းကောင်းထွက်ဖို့စာရွက်40 50လောက်ပျက်စီးခံရပါတယ်။မှီချောက်ဖို့စာရွက်တွေကိုလှမ်းရပါတယ်။ဒါတွေဟာရှိတာနဲ့ဖြစ်အောင်လုပ်ခဲ့ရတဲ့လူငယ်တွေရဲ့စိတ်ကူးစိတ်တန်းတွေလုံအားတွေဘဝတွေပါ။အထူးသဖြင့်အစ်စ်ဆေးများလာတဲ့အခြေအနေမှာကျောင်းသူတွေရဲ့ပံ့ပိုးမှုတွေဟာအများကြီးအထောက်အကူဖြစ်စေခဲ့ပါတယ်အဲ့ဒီအချိန်မှာအတူတိုက်ပွဲဝင်နေတဲ့ရဲဘော်တငယ်ချင်းတချို့ဟာစစ်ကြောရေးစခန်းတွေအချင်းထောင်တွေမှာဒုက္ခတွေကိုအံတုခံနေကြရပါပြီတံမိုးချီတဲ့အရာကိုလူချင်းရင်တံမိုးကြီးကြီးပေးရတယ်ဆိုတာကိုဘဝတွေနဲ့လဲပြီးသိခဲ့ရတာဖြစ်ပါတယ်1991 AB လကုန်အထိကျောင်းတွေပြန်မဖွင့်နိုင်ခဲ့ပါဘူးကျမတို့ရန်ကုန်တက္ကသိုလ်ကျောင်းသားများတတ်မှတ်ကအနေနဲ့တက္ကသိုလ်တွေပြန်ဖွင့်ရေးအချင်းထောင်တွေတဲကကျောင်းသားတွေပြန်လှုပ်ရေးဆိုတဲ့ကျောင်းသားအရေးနဲ့အတူ အာနာရှင်ကိုစန့်ကျင်တဲ့ကြပြာဆောင်းမားတွေပါဝင်တဲ့တိုင်တဲချင်းဆိုတဲ့ဂျာနယ်ကိုထုတ်ဝေဖြန့်ချိခဲ့ပါတယ်။အဲ့ဒီအတွက်ကျမဟာကျောင်းတွေပြန်ဖွင့်တဲ့မေလကုံရဲ့သကောင်းရမ်းမှာဘဝတက္ကသိုလ်အသစ်ကိုပို့ပေးမဲ့လူတစုရဲ့ဖန်းစည်းခြင်းကိုခံခဲ့ရပါတယ်။ရိုးသားတဲ့အမေကအိမ်တကားကိုဖွင့်ပေးလိုက်ချိန်မှာတာဝန်အရပါဆိုတဲ့လူ15ယောက်လောက်နဲ့ရဲမေတစ်ယောက်ဝင်လာပါတယ်။တအိမ်လုံးအနှံ့ရှားဖွေပြီးကျမကိုအဝတ်တထည်ကိုတစ်ခုနဲ့ဖန်းစည်းခေါ်ဆောင်သွားခဲ့ပါတယ်။အိမ်ရဲ့လှေကားရဲ့ပထမလှေကားတက်မှာပဲကျမမျက်လုံးကိုအဝတ်နဲ့စီးခံလိုက်ရတာအမေရဲ့ငိုရှိုက်တံကိုကြားလိုက်ရပါတယ်။တကယ်တော့အမေကစိတ်တက်ကြန့်ခိုင်တဲ့အမျိုးသမီးတစ်ယောက်ပါ။သမီးအငယ်ဆုံးကျမအတွက်အမေပထမဆုံးတော့ကနဲ့ကြရတဲ့မျက်ရည်ပဲဖြစ်ပါတယ်လို့မဆုစုဝင်းကပြန်ပြောင်းအောင်းမိခဲ့ပါတယ်နောက်တစ်ပတ်မှာတော့နဝတနအဖစစ်အစိုးရလက်ထက်မှာထောင်းနှကျင်းကြခံခဲ့ရတဲ့မဆုစုဝင်းရဲ့အချင်းထောင်တွင်ဘဝနဲ့ဖြတ်တန်းမှုတွေအကြောင်းဆက်လက်တင်ပြသွားပါမယ်ရှင်